ဇူလိုင်လ20ရက်နေ့ထုတ် The Wall Street သတင်းစာမှာလွတ်လပ်ပွင့်လင်းလာတဲ့မြန်မာနိုင်ငံကမလွတ်လပ်တဲ့နိုင်ငံပိုင်သတင်းမီဒီယာဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အရပ်ဘက်အစိုးရပေါ်ပေါက်လာတဲ့အခါမှာကမ္ဘာမှာကာလကြာရှည်ဆွေးမြေ့နေတဲ့ဝါဒဖြန့်ရန်ညရတွေကတခုခါတော့ဖြင့်နှိတိတန်သွားပြီလို့ယူဆလိုက်ကြတဲ့သူတွေအတော်များပါတယ်။ဒါပေမဲ့နိုင်ငံပိုင်သတင်းမီဒီယာတွေမှာလုတ်ကင်ဆောင်ရွက်နေကြတဲ့သူတွေကတော့လုပ်ငန်းမှာအရင်ကတည်းသတင်းတွေဆောင်းပါးတွေပို့ပြီးတော့များများဆဆစုံစုံလင်လင်ထည့်သွင်းဖော်ပြလာနိုင်ပေမဲ့တစ်ဖက်မှာတော့သူတို့မှာအရေးပါတဲ့အစိုးရတဲ့နဲ့စစ်တပ်ဆိုတဲ့အရှင်သခင်နှစ်ပါးကိုကြည့်ပြီးတော့လုတ်ကိန်နေကြရတယ်လို့ပြောဆိုကြတဲ့အကြောင်း The Wall Street သတင်းစာကအစချီရေးသားထားပါတယ်။အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့မြန်မာအလင်းသတင်းစာအက်ဒီတာချုပ်ဖြစ်တဲ့သူကထည့်ရမဲ့သတင်းမထည့်ရမဲ့သတင်းတွေကိုပြန်ကြားရေးဝန်ကြီးဌာနကဆုံးဖြတ်တဲ့အကြောင်းထိလွယ်ရှလွယ်အကြောင်းအရာတွေကိုသာမကအားလုံးကိုကြည့်နေတာဖြစ်လို့လို့ရကံရတာတိတ်တော့မလွတ်လက်ကြောင်းပြောဆိုတယ်လို့လည်းဖော်ပြပါတယ်။ပြန်ကြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကတော့အစိုးရအနေနဲ့ဝါဒဖြန့်ချီရေးကိုရှောင်ပြီးလော်တလော့ဖြစ်ဖြစ်နေတာတွေကိုပို့ပြီးတော့ဖော်ပြဖို့အားပေးနေကြောင်းဒါပေမဲ့တချို့သတင်းတွေဆောင်းပါးတွေကိုပြုပြင်ရတာပယ်ရတာတွေရှိကြောင်းထိလွယ်ရှလွယ်သတင်းမျိုးတွေကိုဝန်ကြီးဌာနကိုတင်ပြရကြောင်းပြောဆိုပါတယ်တဲ့။ဒါအပြင်စစ်တပ်ကလည်းနိုင်ငံပိုင်သတင်းမီဒီယာပေါ်ညွှန်ကြားတာမျိုးတွေရှိပါတယ်တဲ့။ပြီးခဲ့တဲ့ဇွန်လကကချင်ပြည်နယ်မှာလူငယ်တူသတ္တနတ်တန်ရာနဲ့တည်ဆုံခဲ့တဲ့ဖြစ်ရမှာအဲ့ဒီလူငယ်ကစစ်သားတွေရဲ့တနတ်ကိုဝင်ပြီးတော့လူတဲ့အတွက်ကြီထွက်ပြီးတော့တည်ဆုံရတာဖြစ်ကြောင်းဖော်ပြဖို့မြန်မာအလင်းနဲ့ဂျင်းမှုသတင်းစာတွေကိုစစ်တပ်ကညွှန်ကြားခဲ့တယ်လို့ The Wall Street သတင်းစာကဖော်ပြပါတယ်။ဒါပေမဲ့ပုဂ္ဂလိကသတင်းမီဒီယာတွေကတော့အဲ့ဒီဖြစ်ရကိုစစ်တပ်နဲ့ကချင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားကကလာချာရှိဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခရဲ့ကျေပြန့်တဲ့အကျိုးဆက်တစိတ်တပိုင်းဖြစ်တယ်ဆိုတဲ့ပုံနဲ့ကနေဖော်ပြခဲ့ကြပြီးတော့အဲ့ဒီအမှုဟာဆက်လက်စုံစမ်းစစ်ဆေးနေစေအမှုဖြစ်ရေးသားဖော်ပြခဲ့ကြပါတယ်တဲ့။နိုင်ငံတော်သမ္မတရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းပုဂ္ဂလိကသတင်းမီဒီယာတွေအနေနဲ့သူတို့ရဲ့သဘောထားအမြင်တွေကိုလွတ်လွတ်လပ်လပ်ရေးသားဖော်ပြထုတ်လွှင့်ပြသနိုင်ကြကြောင်းနိုင်ငံပိုင်သတင်းမီဒီယာတွေကတော့နိုင်ငံပိုင်ဖြစ်တာနဲ့အညီတိုင်းပြည်ရဲ့မူဝါဒတွေကိုကိုးစားပြုရရေပူရအဖြစ်တိုင်းပြည်ကိုကိုးစားပြုရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့အစိုးရရောစစ်တပ်ကပါပုဂ္ဂလိကသတင်းမီဒီယာအပေါ်မှာပါဩဇာသက်ရောက်ဖို့အားထုတ်တာတွေရှိတယ်လို့ The Wall Street သတင်းစာကဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကမြန်မာနိုင်ငံမှာစောင့်ရင်များများထုတ်ဝေတဲ့သတင်းစာတွေထဲမှာပါဝင်တဲ့ 7 Days Daily သတင်းစာကိုတက်မတော်အတွင်းတွေ့ခွဲအောင်တက်မတော်ရဲ့တာဝန်ဝင်တယောက်တွေကိုအနှောက်အယှက်ဖြစ်အောင်ရည်ဝဲရည်သားခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့စစ်တပ်ကတရားစွဲခဲ့ပါတယ်။စစ်ဗိုလ်ချုပ်ဟောင်းဒေါက်တာဥွှေမန်းကဘူလုံးတင်တန်းစင်းတွေကိုဒေါက်ဆာစုကြည်နဲ့အတူပူးပေါင်းဆောင်ရွက်ကြဖို့ပြောဆိုခဲ့တဲ့သတင်းဖော်ပြခဲ့တာဟာတမတော်ကိုသွေးခွဲဖို့ရည်ရွယ်ဖော်ပြတာလို့ဆွဆွဲပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ 70s editor ကအကြေးအလဲရှင်းပြပြောဆိုခဲ့မှစစ်တပ်ကကြည်ရေးခဲ့ပါတယ်။ဒါ့အပြင်ဇွန်လကုန်ပိုင်းကကျင်းပခဲ့တဲ့ရုပ်ရှင်ပွဲတော်တစ်ခုမှာလည်းရှမ်းစော်ဘဝတူနဲ့အိမ်လုံးကျခဲ့တဲ့ဩစတြေးလျနိုင်ငံသူတူအကြောင်းရကူးထားတဲ့ရုပ်ရှင်ကာတကားကိုတရင်သားတွေနဲ့တမတော်ကြားသွေးခွဲစေတယ်တမတော်ရဲ့ပုံရိပ်ထိခိုက်စေတယ်ဆိုတဲ့အချက်နဲ့ပြတ်တက်ခွင့်ပိတ်ပင်ခံခဲ့ရပါတယ်တဲ့။အဲ့ဒီပြောက်ခွဲစီစဉ်သူကလည်းလက်ရှိအရသာအစိုးရတဲ့ဟာပလင်းဟောင်းတဲ့ကဝိုင်းအရက်သက်ဖြစ်နေတယ်လို့ဝေဖန်ပြောဆိုခဲ့ကြောင်း The Wall Street ကဖော်ပြပါတယ်။ဒါပေမဲ့ကုလသမဂ္ဂကြောတော်နောက်ခံပြုသတင်းမီဒီယာလေလာစစ်တမ်းကောက်အဖွဲ့တစ်ဖွဲ့ရဲ့ပြီးခဲ့တဲ့ဇွန်လကထုတ်ပြန်ခဲ့တဲ့စာတမ်းတစ်စောင်အရကတော့မြန်မာနိုင်ငံမှာအစိုးရသတင်းမီဒီယာအပေါ်ယုံကြည်သူ89ရာခိုင်နှုန်းပုဂ္ဂလိကသတင်းမီဒီယာအပေါ်ယုံကြည်သူ85ရာခိုင်နှုန်းရှိတယ်လို့ဖော်ပြထားကြောင်းလည်း The Wall Street သတင်းစာကရေးသားဖော်ပြခဲ့ပါတယ်။သောတာရှင်များခင်ဗျာ။မေလ22ရက် IBS News မှာတော့မြန်မာနိုင်ငံအမှုပန်းဒေသရဲ့ရေပြတနာအကြောင်းဆောင်းပါးတစ်ပုဒ်ပါဝင်ခဲ့ပါတယ်။2014ခုနှစ်သကောင်စီရင်အရမြန်မာနိုင်ငံမှာရှိတဲ့လူဦးရေ90တန်းခွဲအနက်အင်တော်စုသုံးပုံတစ်ပုဒ်မှာမတန်ရှင်းတဲ့ရေကူသုံးဆွဲနေရကြောင်းဖော်ပြထားပါတယ်။လူဦးရေရဲ့၄ပုံတစ်ပုဒ်ဟာရေလောင်းအိမ်သာမသုံးဆွဲနိုင်သေးပါဘူး။ဒါအပြင်လျှက်စစ်မီသုံးဆွဲနိုင်တဲ့မိသားစုကလည်း32ရာခိုင်နှုန်းလောက်သာရှိနေပါတယ်တဲ့။အဲ့ဒီသကောင်စီရင်အရမြန်မာနိုင်ငံရဲ့ပြည်မြတ်တန်းကလည်းအာဆီယံဒေသတွေမှာအနေဆုံးအဆင့်ထဲမှာပါဝင်နေတာဖြစ်ပါတယ်။ဒါဟာလေရေနဲ့အစားအစာမလုံတော့တာတွေကအဓိကနေရာကပတ်ဝန်းကျင်တာဖြစ်ပါတယ်တဲ့မြန်မာနိုင်ငံဧရိယာရဲ့73ရာခိုင်နှုန်းရှိတဲ့မြန်မာပြည်အလဲပိုင်းဒေသမှာရေရှားပါတဲ့ပြဿနာကအခုနှစ်ပိုင်းမှာပိုပြီးတော့ဆိုးဝါးခဲ့ပါတယ်အဓိကအချက်ကတော့ဒီနှစ်အတွင်းအယ်နီညိုရွာသီဥတုရဲ့အပူချိန်မြင့်မားမှုကြောင့်ဖြစ်ပါတယ်ဒါပေမဲ့အလဲပိုင်းဒေသမှာမိုးနေပြီးရေရှားပါတဲ့ဒဏ်ကိုခံစားနေရသလိုတခြားနေရာတွေမှာတော့မိုးကြီးပြီးတော့ရေရှားနဲ့ဘေးနဲ့လည်းကျုံတွေ့နေရတာဖြစ်ပါတယ်တဲ့ဒီပြဿနာတွေရဲ့အဓိကကတော့နိုင်ငံတွင်းမှာရှိတဲ့ရေတရစတာအရင်းမြစ်ကိုမှန်မှန်ကန်ကန်စီမံခန့်ခွဲနိုင်စွာမရှိတာပဲဖြစ်ပါတယ်လို့ပညာရှင်တွေပြောဆိုကြကြောင်းရေသားဖော်ပြထားတာကိုအစိုးရကတင်ပြအပ်ပါတယ်ခင်ဗျာ။